ဒီဘက်ကျွန်တော်ပြောချင်တာကတော့ဒီမိုကရေစီရွေးကောက်ပွဲတွေအကြောင်းပါပဲမိတ်ဆွေတယောက်ကရွေးကောက်ပွဲတွေမှာပြည်သူလူထုကရွေးကောက်တဲ့ဆိုတာအမှန်ရနိုင်ပါမလားပြည်သူအများစုဟာစမတက်ပေမတက်ပြညာမတက်ဘူးလေတဲ့ဒါနဲ့ပြည်သူလူထုအများစုရွေးချယ်တဲ့ရွေးချယ်ချက်ဟာဘယ်တော့မှပဲလို့ရွေးချယ်ခဲ့တယ်လေအစ်ဘိုလ်ချုပ်တွေအများစုဟာတချို့ကနိုင်ငံတကာတက္ကသိုလ်ပြနေပါအကျညာတွေတက်လိုက်တော့မှပြန်ပြန်ကွဲလို့ဒါပေမဲ့သူတို့ကဗာမြအမှန်လုတ်ခွဲတယ်လေဘိုလ်ချုပ်ကြီးတွေခိုင်းနှမြလုတ်ပြီးတော့ပြည်သူလူထုကိုရံပြုခဲ့တယ်ဒါဟာအမှန်သလားမှားသလားသူတို့လည်းပညာတန်းတွေပဲလေလို့ပြောပြီးတော့သူပြန်သွားတဲ့အခါကြပြားတဲ့ပုတ်ဆက်လိုက်မိပါလေမျက်ဝေပဲရစေမုန်းစီကျော်ကဘယ်မှနေမှမသိနှခမ်းနာနဲ့တက်ပါမလားလို့မေးလို့ဖြစ်နေရင်လေဒီခါမှာကြပြားကတော့ဒီလိုပါဒီမိုကရေစီနဲ့ပြည်သူတဲ့ပြည်သူအတွက်ပြည်သူကရွေးတဲ့ပြည်သူဆိုရဟာဒီမိုကရေစီအစိုးရလို့အဖအောင်ဆန်းမှတ်တမ်းပြုခဲ့တယ်ပြည်သူဆန္ဒအမှန်ရအောင်ပြည်သူတွေကစတတ်ရမယ်ပညာတတ်ရမယ်ပညာမတတ်သူရွေးရင်အရွေးမအံ့လို့အတွေးမအံ့လို့လို့စောရကတက်သူကတက်တယ်ဟုတ်ကဲ့အလုသမားလေသမားစည်ရသာအများစုပြည်သူဟာစာမတတ်ပေမတတ်ပညာမတတ်ရှာဒါပေမဲ့စာတတ်ပေတတ်စစ်တပ်ပုဂ္ဂိုလ်ဘူကြီးဘူလေးဘူတိတွေကိုဘယ်ခါမှမရွေးပါစာတပ်ပိတက်စစ်တပ်ပုဂ္ဂိုလ်ဘူကြီးဘူလေးဘူပကေဘူတိတွေကလည်းသူတို့ရွေးမှာအာနာနဲ့တနတ်တာသူတို့ပြည်ရင်မိုးထောင်မပြည့်တဲ့တဲ့ပြည်မှာတန်ခါနဲ့ကြောင်းသားလေသမားအလုသမားတင်းသားတွေကိုသာတမိုင်းတက်တဲ့ပြည်သူတွေရွေးတာတစ်ခါမှမမှားခဲ့တည်ရင်တန်ရှင်ဘယ်သိမ်းကိုရွေးခဲ့တယ်လဲစစ်နယ်စုဘယ်သူကိုရွေးခဲ့တယ်လဲသာပေမပေါ်ခင်ပထမဦးရှင်ပြန်တမတာမင်းကိုမင်းမြောက်ခဲ့တဲ့ပြည်သူဘယ်သူမှစမတတ်ဘူးမတတ်ပေမဲ့စိတ်ချတမိုင်းကတက်တယ်ပြည်တွေကဘယ်တော့မှမမှားမမှန်ပြတ်တာဘဝပေးညာထက်တန်ပါပြီဗျာအဲ့ဒါကျွန်တော်ကြပါပါကျွန်တော်မဆွမ်းယူပါခင်ဗျာ